ကရားပြည်နယ်ဝန်ကြီးချုပ်ဦးဝဲဖောင်းရှုံနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးတို့ကိုနိုင်ငံရေးရာဇဝတ်ကောင်တွေ KNI အမျိုးသားတစ္ဆေပေါက်တွေအဖြစ်ထုတ်ပြန်ခဲ့တဲ့ KNI လူငယ်6ယောက်ကိုရဲတပ်ဖွဲ့ကဖမ်းဝရမ်းထုတ်လိုက်ပါတယ် KNI လူငယ်6ယောက်ကိုတွေ့ရှိပါကနှိဆက်ရရဲစခန်းကိုအကြောင်းကြားဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ကရဲစာနေ Facebook စာမျက်နှာကနေမနေ့ညနေကကြေညာချက်ထုတ်ပြန်လိုက်တာပါ Rycon မြို့မှာရဲစခန်းက KNI လူငယ်6ယောက်ကိုအမှုလာရင်ဆိုင်မှုမေလ20ရက်နေ့ကအကြောင်းကြားခဲ့တယ်လို့သိရပါတယ်ကရားပြည်နယ်ဝန်ကြီးချုပ်ဦးဝဲဖောင်းရှုံနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးတို့ကိုနိုင်ငံရေးရာဇဝတ်ကောင်တွေ KNI မျိုးသားတစ္ဆေပေါက်တွေတိုင်းရင်းသားချစ်ကြည်သွေးစည်းရဲ့ရန်သူတွေကျေးဇူးကမ်းသူတွေလို့ပြီးခဲ့တဲ့မတ်လ25ရက်နေ့က KNI လူငယ်6ယောက်ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့စာကြောင်းအမှုဖွင့်ထားတာဖြစ်ပါတယ်ဖမ်းဝရမ်းထုတ်ခံရတဲ့ KNI လူငယ်6ယောက်ဟာကရားပြည်နယ်လွိုက်ကော်မြို့ကန္နာဟေဝင်ပန်းချံကဗိုလ်ချုပ်အောင်ဆန်းကျေးရုပ်ကိုဖယ်ရှားပေးဖို့ဆန္ဒပြတောင်းဆိုခဲ့သူတွေလည်းဖြစ်ပါတယ်အခုလိုရဲတပ်ဖွဲ့ကဖမ်းဝရမ်းထုတ်လိုက်တာနဲ့ပတ်သက်ပြီးအမှုဖွင့်ခံထားရတဲ့သူတွေကတယောက်ဖြစ်တဲ့ကိုဒီတီကရှေ့အနေနဲ့တိုင်ပင်ပြီးတရားရုံးဆင့်ခေါ်စာရောက်တဲ့အခါမှာအမှုကိုတွားရောက်ရင်ဆိုင်မယ်လို့အခုလိုပြောပါတယ
်ဒီကတော့ကျွန်တော်တို့အခုလိုလောက်လာတော့ဒါတော့အင်ဂျမားဟိုမာရီလောက်ရောက်ရပါမယ်နော်ကျွန်တော်တို့ကရာဇုကောင်းလည်းမဟုတ်ဘူးနော်အဲရာဇုကောင်းလည်းမဟုတ်ဘူးနော်ဒီညာကြည့်ချက်လို့ချက်ကြည့်လို့မလုပ်ရတော့ဘူးနော်ဒါလို့ဒီခုလေဒီရာဇုကောင်းလည်းနော်ဒီလိုထုတ်ပြန်လာလို့ပြင်ကြလို့လောက်လာတော့ဒါတော့ဟိုမာရီလည်းလောက်ရလို့ပြောချင်ပါတော့ကျွန်တော်တို့ကချင်းနေနဲ့တန်ပြန်ထားပြီးတော့ဘောနော်ချင်းနေဒီကတော့ရာယုစစ်ခေါ်စာလာမသွားဖို့ပြောထားတာပေါ့နော်ဒါတော့ကျွန်တော်ရှိနေတဲ့တန်ဆိုင်ပြင်မှာဆက်ရင်ဆိုင်ပြင်လာတမန်ဒီလိုဆက်လုပ်မယ်ဆိုတာပြောကားမှာပါဟုတ်
ဗိုလ်ချုပ်ကျေးရုပ်ဖယ်ရှားရေးကိစ္စနဲ့ပတ်သက်ပြီးပြည်နယ်အစိုးရနဲ့ KNI လူငယ်တွေပြီးခဲ့တဲ့မေလ14ရက်နေ့ကဆွေးနွေးရာမှာပြည်လည်မှုမရခဲ့ပဲဆွေးနွေးပွဲပြတ်သွားပြီးတဲ့နောက်မှာကြားပြည်နယ်အစိုးရဖွဲ့ကအမှုဖွင့်လိုက်တာဖြစ်ပါတယ် KNI လူငယ်တွေကိုနိုင်ငံသားတွေရဲ့ပုံကိုယ်ရေးဆိုင်ရာလွတ်လပ်မှုလုံခြုံမှုကာဝယ်ပေးရေးဥပဒေပုံမှ30နဲ့ကြားပြည်နယ်အစိုးရဖွဲ့ကလွိုက်ကော်မျိုးမှရဲစခန်းမှာအမှုဖွင့်တိုင်ကြားထားတာဖြစ်ပါတယ်အခုလို KNI လူငယ်6ယောက်ကိုအမှုဖွင့်ထားတဲ့ကိစ္စဖမ်းဝရမ်းထုတ်ထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးမေးမြန်းအတွက်ကြားပြည်နယ်အစိုးရအဖွဲ့နဲ့ရိုက်ကော်မျိုးမှရဲစခန်းကို RFA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်ကျမသက်စုအောင်ပါ